Kazan, Tayahi, like season at Josuva, Shantama, Dingy Taipa. Shakan Pina Dringani, Lutin Nechi, Twebdi Yahugo, Pishin and Yama, Asia Nangani, Bawin, Nangandaga, Begani Biro, Ludajin, Sana, Tautamo, Guni, Taupanyabo, Subiro, Tamajakin, Shapanga, Bisitore, Australia, Asia, a two tape DC Wibama, Nangano, a diving gang at Dagdon Tobari. So Rohinja, Yinet, but the Biro, Dinangadaga, PRE, Kaniad, Yamanang and Nine. ဒီပြဿနာကိုဖြေရှင်းရေးမှာနိုင်ငံတကာဘက်ကအခုအညီတွေပူးပေါင်းပါဝင်မှုတွေအထောက်ပံ့တွေဘလောက်များရည်ရည်ကြီးလိုအပ်နေတယ်လဲသူ့ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တော်ဦးဦးလာစောနောက်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဆရာဦးလွင်တို့ကိုဖိတ်ခေါ်ထားပါတယ်ပထမ တကြီးလိုအပ်နေပါတလေထီရောထီရောက်ပါတလားရှင်ဆရာကနဦးဆွေးနွေးပေးပါရှင
်ဟိုကျွန်တော်တို့ဩစတြေးလျမှာလေဒီအာဆီယံဩစတြေးလျတွဲဆောင်ဘက်မှာနိုင်ငံတော်အတိုင်ပင်ခံကနေပြီးတော့နိုင်ငံတကာအကူအညီတွေပေါ့လေရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာအကူအညီနိုင်ငံတကာအကူအညီဆိုတာကနှစ်ပိုင်းရှိတယ်ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းဖို့အကူအညီလဲလိုတယ်နော်တစ်ဖက်တည်းမှာဒီရခိုင်ပြဿနာကိုဖြေရှင်းဖို့အတွက်နော်ရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုအဲ့ဒီကဝင်လာမဲ့အဲ့ဒီဘင်္ဂလီတွေကိုနေဖို့ထိုင်ဖို့စားဖို့တဲ့အကူအညီတွေတောင်းရတယ်ဆိုတဲ့ဟာကကျွန်တော်တယောက်ခဲ့မြင်ဆိုရင်တော့နိုင်ငံကောင်းဆောင်တစ်ခုအတွက်ဟိုကျွန်တော်တို့တဲ့အမတန်ဝန်ထဲဖို့ကောင်းတယ်နော်ကိုယ်နိုင်ငံတည်ဆောက်ရေးမှာနိုင်ငံတကာကိုအကူအညီတောင်းရတယ်ဆိုတာဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးเนาะဒါတစ်ချက်ပဲကျွန်တော်ပြောနေတယ
်ဟုတ်ကဲ့ပါဒါပေ
မဲ့တစ်ခုဒါကဟိုရှေ့ကတစ်ခုလေကျွန်တော်တို့ IPU မှာကျွန်တော်လွှတ်တော်အဖွဲ့ကနေပြီးတော့တော်တက်တယ်เนาะလွှတ်တော်အဖွဲ့ကဟိုဥတီခွန်မြတ်ပေါ့လေဥတီခွန်မြတ်ကောင်းဆောင်ပြီးတော့ဥအောင်ကြည်ညိုနဲ့နှစ်ယောက်ရေနောက်ဒါကတော့အမတ်တင်မှာပါဟိုတက်တယ်တက်တဲ့ခါမှာ IPU ကအခုလှုပ်တဲ့ဒီဩစတြေးလျကကတော့ဒီဟို very limited ပေါ့လေလူနိုင်ငံနည်းနည်းလေးပါနော် IPU ဆိုတာကတော့နိုင်ငံတွေပေါ့တဲ့ຢာနဲ့ရှိပြီးတော့တရား560ပါတဲ့ IPU ပေါ့အဲ့မှာကြတော့လေကျွန်တော်တို့မြန်မာအဖွဲ့ကိုဒီဘက်ကလေးအရှင်နဲ့ကြတော့ဟိုအမဲဖြတ်တယ်လို့လိုက်ဖြတ်လိုက်ကြတယ်ဗျာနော်အမဲဖြတ်တယ်လို့လိုက်ဖြတ်ပြီးတော့ဟိုမျက်နှာငင်ငင်နဲ့တော့တော်တော်လေးကိုကြံ့ကြံ့ခံပြီးတော့လာခဲ့ရတယ်ပေါ့ဗျာအဲ့လိုကျွန်တော်တို့ဒီအိုက်နိုင်ငံတကာအဖွဲ့အစည်းတွေကကျွန်တော်တို့အမဲဖြတ်တယ်လို့ဖြတ်တဲ့ကာလမှာအဲ့ဒီကျွန်တော်တို့ဖြီးသွင်းပြဿနာပေါ့လေအဲ့ဒီကျွန်တော်တို့နေလူမြေလူပေါ့လေအဲ့ဒီဘင်္ဂလီပြဿနာကြီးเนาะကျွန်တော်တို့အရှုပ်ချအာဏာကိုထိခိုက်တဲ့စော်ကားတွေနဲ့ပြဿနာကိုအဲ့ဒီနိုင်ငံ very limited 16နိုင်ငံတည်းမှာနိုင်ငံကောင်းဆောင်တွေကပြောလို့ဆိုတော့ကျွန်တော်ကတော့ဝန်းနေတယ်ကြာเนาะဘာမှလည်းမဖြစ်ရဘူးအဲ့တော့ဒီပြဿနာကိုဖြေရှင်းဖို့အတွက်ကျွန်တော်တို့အဓိကကတော့ဒါပြဿနာပြည်တွင်းထဲမှာတကယ်အမျိုးသားညီညွတ်ရေး National Reconciliation ဆိုတဲ့တကယ် limited တဲ့ဝိညာဉ်ထဲမှာပဲရှိတယ်လို့ကျွန်တော်ယုံကြည်ထားပါတယ်ကျွန်တော်တလောက်ပဲလောလောဆယ်ပြောချင်တယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဟုတ်ကဲ့ဆရာဦးရင်လွင်ဆရာဦးရင်လွင်ကနဦးဆွေးနွေးပေးပါရှင်ဒီရခိုင်ပြဿနာပြန်လည်ထူထောင်ရေးအပါအဝင်ပေါ့နော်ရခိုင်ပြဿနာဖြေလည်ရေးမှဒေါအောင်ဆန်းစုကြည်တို့ဆွေးနွေးသွားတာကတော့နိုင်ငံတကာရဲ့အကူအညီ humanitarian ပေါ့နော်လူသားချင်းစာနာထောက်ထားမှုနောက်တစ်ခါ capacity building ပေါ့ဒီလူသားရှင်မြစ်တွေတိုးတက်လာစေဖို့ဒီရှုထောင့်ကနေအကူအညီပေးပါဆိုပြီးတော့ပန်ကြားသွားတာပါဆိုတော့ဒီအကူအညီတွေကတကယ်ပဲအရေးတကြီးလိုအပ်ပါသလားဘလောက်လိုအပ်နေပါသလဲဆရာဒီပေါ်မှာကနေဦးဆွေးနွေးပေးပါရှင
့်ဟုတ်ကဲ့ပါကျွန်တော်တို့ကပြဿနာရပ်တည်ကိုကျွန်တော်ကြိုက်ကြဲတဲ့အခါမှာမြေပြင်အနေထားအရှိကိုအရှိတိုင်းကျွန်တော်တို့ပြုလို့အပ်ပါတယ်စိတ်ခံစားမှုတွေနဲ့ကျွန်တော်တို့ဒါကိုသိစလာလို့မရပါဘူးအဲ့တော့ရခိုင်ပြည်နယ်ပြဿနာရပ်တည်မဟုတ်ပါဘူးတတိုင်းတပြည်လုံးရောကမ္ဘာမှာရှိတဲ့ဒေသနိုင်ငံမဆိုဟောဟာကိုတည်ပြီးရပြီးတော့ပြဿနာတွေဖြစ်ရှင်းနေဆိုတော့အဲ့ဒီဖြစ်တာကုန်သွားပြီခင်ဗျာအားလုံးရဲ့အခုပတ်မုံမှုကိုကျွန်တော်တို့လိုအပ်ပါတယ်သို့တော့ကျွန်တော်တို့နိုင်ငံမှာကိုယ့်ရဲ့အထောက်အကူအလားပိုင်ဆိုင်မှုရှိရယ်ကျွန်တော်တို့ရဲ့ပြည်သူများရဲ့စွမ်းအားတွေရှိရယ်ဒါတွေကိုကျွန်တော်တို့အတိအမှတ်ပြုပြီးတဲ့နောက်မှာကျွန်တော်တို့ဟာကျွန်တော်တို့ဧကစားကြီး isolation နဲ့ရပ်တည်လို့မရတော့ဘူးအဲ့ဒီ self nationalism တွေကလည်းမတော့ဒီကျွန်တော်တို့အမေတားရေးစိတ်ကြီးဟာဖြစ်ရင်တိုင်းပြည်အတွက်ကအဆောက်အဦမဖြစ်ပါဘူး။ဟိုနားထောင်လို့တော့ကောင်းမှာပေါ့လေ။ဒါပေမဲ့လက်တွေ့ကြကြမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဟာလိုအပ်နေပါလေ။ကိုယ်ရည်တဲ့လိုအပ်နေတဲ့ဒါကြောင့်မို့ကျွန်တော်တို့ကော်မရှင်မှာလည်းပဲအစီအစဉ်ဆိုင်ရာကိုအသိတဘောမျိုးနဲ့အကောင်းမြင်ပြီးတော့ကကျွန်တော်တို့နိုင်ငံရဲ့အင်တာကိုအရေးပါတဲ့ဒီရခိုင်ပြည်နယ်ပြဿနာမှာအဲ့ဒီလို
အပြုသဘောဆောင်တဲ့တရားမျှတမှုရှိတယ်။ကိုယ်ကိုထောက်ပံ့မှုရဖို့ပြုလုပ်ပေးပါ။ဒီလိုပြောခြင်းအချင်းကျွန်တော်တို့ဟာတောင်းတနေနဲ့သူတို့ရဲ့ချီတောင်းကြီးကိုခံလို့တော့ကျွန်တော်တို့ပြောတာမဟုတ်ပါဘူး။ကျွန်တော်တို့ဟာလည်းပဲကိုယ့်ချီပေါ်မှာကိုရနိုင်တော့များလည်းပဲဒီရောက်ကြီးမားတဲ့ကြံစည်ရတစ်ခုဟာအကြီးကြီးဆိုင်ရာရဲ့အကူအညီဆိုတဲ့နေရာမှာကျွန်တော် technological အကူအညီလည်းလိုတယ်။သူတို့ရဲ့ financial လည်းကျွန်တော်တို့လိုပါလေ။ပြီးတဲ့အခါမှာလည်းပဲ diplomaticတော့တန်ကျင်းတမန်ကြီးကအခုဒီလေအားလုံးဝိုင်းဝန်းပြီးဖြည့်ရှင်းမှရမယ်အနေထားကိုရောက်နေပြီလို့ကျွန်တော်တို့အဲ့လိုမျိုးတက်လာနေပါလိမ့်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာတို့နှစ်ယောက်လုံးလိုင်းပေါ်မှာနေပေးကြပါရှင်ကျွန်မအခုတော့ဒီဘူးသီးတောင်ကနေပြီးတော့စာရေးသားပေးပို့လာတဲ့ဒါကိုစရာဖြိုးကိုစရာဖြိုးရဲ့စာလေးကိုအရင်ဆုံးဖတ်ပြခြင်းပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတွေကိုကျွန်မမဖိတ်ခေါ်ခင်ပါသူကတော့ဒါသူကတော့ရိုဟင်ဂျာတဦးပါတဲ့ဘူးဒီတောင်မြို့ကရခိုင်ပြည်နယ်ကကိုစရာဖြူစာရှည်ရေးလာပါတယ်ကျမကစာအတုစာကတော့ဖတ်လို့ရှိရင်5မိနစ်လောက်ဖတ်ရမှာဆိုတော့စာအရှိကြီးတိုင်းတော့ကျမမဖတ်ပေးနိုင်ပါဘူးဆက်ခါရောက်တော့ဒီသူရေးထတာကတော့မြန်မာအစိုးရကဌာနေပြန်ရေးပါဝင်ရိုဟင်ဂျာရေးအတွက်ကုလနဲ့နိုင်ငံတကာအနေဖြင့်အပြုသဘောဖြင့်ချင်းကပ်မှသာပြဿနာတကယ်ဖြေရှင်းရရောက်မယ်လို့ပြောဆိုထတာကမြန်မာအစိုးရကိုဘာအားနည်းချက်မှထောက်မပြပဲသူတို့ရဲ့မူဝါဒအစီအစဉ်ချမှတ်ထားတာတွေမှာဒါဝင်ရောက်ကူညီစေခြင်းတဲ့သဘောတက်ရောက်တာဖြစ်ပါတယ်။နောက်ဒီအမှန်တကယ်အစိုးရလက်ရှိဆောင်ရွက်ပြောဆိုနေတာတွေကမျှတမှုလည်းမဖြစ်ပွင့်လင်းမြင်သာမှုလည်းမရှိတဲ့အတွက်ရိုဟင်ဂျာပြည်အနေနဲ့လက်ခံလို့ရတဲ့အနေအထားမရောက်သေးပါဘူးတဲ့။တော့လွယ်ချက်တွေအများကြီးရှိလို့ဒီတိုင်းဘယ်တော့မှအဆင်ပြေမှာမဟုတ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းမှာလည်းမြန်မာအစိုးရကိုငွေကြေးတွေဘလောက်ပင်ထောက်ပံ့ပါစေသူတို့ပြောနေတဲ့အစီအစဉ်ချထားတဲ့အတိုင်းဆိုရင်လုံးဝဖြစ်ဖို့လည်းမရှိဘူးလက်ရှိဒုက္ခတွေပြန်လာရေးဟာဒီမြေပြင်အခြေအနေမှာကြန့်ရှိနေတဲ့မွတ်စလင်တွေကိုအစိုးရကသူတို့ဘလို့အခြေအနေမျိုးမှာထားတယ်ဆိုတဲ့ဟာနဲ့ဓာတ်ရိုက်အချိုးကျပါတယ်တဲ့နောက်တစ်ခုသူထောက်ပြထားတာကအခုကိုပြာနန်ကော်မရှင်အကြံပြုချက်တီဟာကိုအကောင့်ထဲဖော်နေတယ်ဆိုတာကလည်းလုံးဝဗန်းပြနေတာသာဖြစ်ပါတယ်တဲ့ဆိုတော့ဒီကိုစရာဖြိုးဆွေးနွေးတဲ့အထက်မှာအဓိကနှစ်ချက်ပါပါတယ်။နိုင်ငံတကာကငွေကြေးအပါအဝင်ဘလောက်ပဲထောက်ပံ့ထောက်ပံ့မြန်မာအစိုးရရဲ့လက်ရှိအစီအစဉ်အရပြည်လည်နိုင်စရာမရှိဘူးဆိုပြီးတော့ဒါတစ်ချက်ပါ။နောက်တစ်ခုကတော့ဒီကိုဖီအနန်ကော်မရှင်အကြံပြုချက်ကလည်းဘန်းပြဆိုပြီးတော့သူကပြောထားပါတယ်။ဆိုတော့ဒီအပေါ်မှာဆရာဦးအလွင်ဆရာဘာမြဒီအပေါ်မှာဖြည့်ရှင်းလိုပါတယ်ရှင့်။
ဘောရတော့လူတိုင်းမှာလွတ်လပ်စွာယုံကြည်ခြင်းရှိတယ်။သူ့ရဲ့ရှုမြင်နဲ့သူ့ရဲ့ခံစားချက်ကိုကျွန်တော်ပြောရတဲ့ဒီပေါ်မှာကျွန်တော်ဒါမှမှတ်ချက်မပေးခြင်းပါဘူး။ဒါတော့လည်းကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပြောထားတာတော့ဖြစ်နေဒီအကြံပြုချက်များကိုတကယ်စိတ်ရဲစေတာမှန်မှန်နဲ့ဆိတ်ရှိလက်ရှိကျွန်တော်တို့အကောင့်ထဲပုံမဆိုရင်လည်းနေချက်ချင်းရတဲ့ကတ္တနာမပြီးနိုင်ပါဘူး။ဒါကြောင့်လည်းဆိုဖြစ်လာတဲ့ကတ္တနာနှစ်ပေါင်းမြောက်များစွာကဖြစ်ဖြစ်တဲ့ကတ္တနာ။ဟိုအုံဟက်ပိုင်းနဲ့ဒီကတ္တနာဆိုတာမဖြစ်ရှင်းနိုင်ပါဘူး။အဲ့တော့ဖြစ်အဆက်ဆက်ကဒီရခိုင်ပြည်နယ်ကြီးကိုလက်လူရှုခဲ့တယ်။တချို့ solution တမင်းတကာကိုဖွံ့ဖြိုးရေးနောက်ကျအောင်ကိုလုပ်ခဲ့တယ်ဆိုတော့ဒီလိုကတ္တနာရက်ဒီအမျိုးမျိုးရှိခဲ့တယ်။တမန်ကြောင်းကိစ္စရက်ဒီရှိခဲ့တယ်။အဲ့တော့အဲ့လိုကိစ္စရက်ဒီနဲ့ရင်ဆိုင်နေရတဲ့အချိန်မှာကျွန်တော်တို့ကတစ်လှမ်းချင်းတစ်လှမ်းချင်းပုံမှန်လေးကျွန်တော်တို့လုပ်သွားဖို့လုပ်တယ်။အဓိကကဒီပြမှာရှိနေတဲ့အရှိတရားတွေကိုအတိအမှတ်ပြုရမယ် acknowledge လုပ်ရမယ်ဒီအချက်ကကာယကံရှင် stakeholders တွေနဲ့ engage လုပ်ရမယ်နော်ပြည်သူများရဲ့ပါဝင်မှုပါလာရင်ပြည်သူများရဲ့ယုံကြည်စိတ်ချမှုရလာမယ်အဲ့ဒီယုံကြည်စိတ်ချမှုရတဲ့အတွက်လုံလိုက်တဲ့အလုပ်တစ်ခုမှရလတ်တစ်ခုပေါ်ရမယ် result oriented ဖြစ်ရမယ်အဲ့ဒီရလတ်ဒီရလာခြင်းနဲ့အများပြည်သူများလည်းပူးပေါင်းပါဝင်လာမယ်ပြည်သူများပူးပေါင်းပါဝင်လာမယ်ရသည်နဲ့အများကျွန်တော်တို့ရဲ့လုပ်ငန်းတွေကလည်းအကောင့်ထွက်ပေါ်လာမှာဖြစ်ပါလေ။အဲ့ဒါကြောင့်မို့ကျွန်တော်တို့ဟာချစ်ချင်းလည်းနေပြီးတော့ပြဿနာဟာပြေပေါ်သွားမယ်လို့ကျွန်တော်ယုံကြည်နေဆိုရင်တော့ဒါဖြစ်ပြီးဆက်ပါလေ။ဒီတော့လည်းလုံးဝပြောင်းလဲပြီးမရှိတဲ့အနေအထားတော့မဟုတ်ပါဘူး။အဓိကတော့မျိုးကြီးအနေအထားများကိုကျွန်တော်တို့လက်ခံအတိအမှတ်ပြုပြီးတော့အရှိကိုအရှိအတိုင်းကျွန်တော်တို့ကောင်းထွက်ဖို့မယ်ဆိုရင်ကျွန်တော်ကတော့ပြည်ပြည်ညီညာများရှိပါတယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ပါရှင်ဆရာ။အဲ့တော့ကျွန်မပါဝင်ဆွေးနွေးမဲ့ကိုငိမ့်ချန်းအောင်ကိုဖိတ်ခေါ်ပါမယ်ရှင်။ကိုငိမ့်ချန်းအောင်ကြားပါလားရှင်
။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ဟုတ်ကဲ့။ကိုငိမ့်ချန်းဝင်ရောက်ဆွေးနွေးပါရှင်
။အာဦးလာဆောက်လိုက်ရှိပါတယ်။ဦးဝဲလွင်လည်းရှိပါတယ်ခင်ဗျာ။ကျွန်တော်ကသိကျင်တာကအစိုးရကအလှူငွေတောင်းတဲ့အခါမှာဘလို့နာမည်တက်ပြီးတောင်းတာပါလေ။ဒါအရေးကြီးပါတယ်။အရေးဆုံးဒီဟို ရခိုင်တိုင်းရင်းသားတွေမျိုးတွေတက်တရားအစအကုန်ဒုက္ခရောက်နေတာအများကြီးရှိပါတယ်ရိုဟင်ဂျာတွေမှာဒုက္ခရောက်တာမဟုတ်ပါဘူးမျိုးတွေတက်တွေပါဒုက္ခရောက်နေတယ်အဲ့တော့ရခိုင်ပြည်နယ်တပီလို့တပီနယ်လို့ရခိုင်မြောက်ပိုင်းတစ်ခုလို့ဒုက္ခတွေအဖြစ်သတ်မှတ်ပြီးတော့နိုင်ငံတကာကတောင်းတာလားဒါမှမဟုတ်ရိုဟင်ဂျာတွေအတွက်သတ်သတ်ပဲတောင်းတာလားဒီကိစ္စအသိအရေးကြီးတယ်ဘာဖြစ်လို့လဲဆိုရခိုင်အမျိုးသားတွေကလည်းပြောတယ်ရိုဟင်ဂျာတွေကတော့အထောက်ပံ့နေရတယ်ငါတို့ရခိုင်တွေကတော့ဆင်းရဲနေတယ်ဆိုပြီးတော့ကျွန်တော်အမြင်ကတော့အစိုးရစပြီးအလှငွေတွေမတောင်းခံခင်နဲ့ကပြည်သူလူထုကိုတည်တည်ချာချာအပီပေးရှင်းရှင်းလင်းလင်းနဲ့ရခိုင်မြောက်ပိုင်းတစ်ခုလုံးအတွက်တောင်းတာရခိုင်တိုင်းရင်းသားတွေပါဒုက္ခတွေအဖြစ်သတ်မှတ်တယ်ဆိုပြီးအဲ့လိုမျိုးတောင်းမှလားဆိုတာကျွန်တော်တည်တည်ချာချာသိချင်ပါလေဦးဦးလှဆော့တို့ဦးဝဲလွင်တို့ဖြည့်ပေးစေချင်ပါလေအစိုးရရိုးသားမှုရှိရလားဆိုတာပါပြောစေချင်ပါလေခင်ဗျာ
ဟုတ်ကဲ့ပါရှင်ကိုငိမ့်ချန်းအောင်ရဲ့ဒီမေးခွန်းပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မဆရာဦးဦးလှဆော့ဖြည့်ချားပေးပါရှင်ဆရာတို့ဒီလက်ရှိအခြေအနေရရောနိုင်ငံတကာအကူအညီတွေကဟိုပြည်내တွင်မှာရှိတဲ့ဟိုပြည်သူအလုံးကိုတက်ရောက်ပါသလားဘလို့ပုံစံမျိုးနဲ့ရနေပါသလဲလို့သူမေးသွားပါတယ်ဆရာဦးလာစောတစ်ချက်ဆွေးနွေးပေးပါရှင
်ဟုတ်ပါလေကျွန်တော်တို့အတိုင်းအမြန်ပုံကိုရဲ့အကူအညီတောင်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်စမယ်နော်အဲ့တော့အကူအညီဘလောက်ပဲတောင်းနော်ကျွန်တော်တို့ဒီနိုင်ငံတကာတွေးကြုံရဟို UPI ပေါ့လေဟို IPU ပေါ့လေနိုင်ငံတကာပါလီမန်များယူနီယံသမဂ္ဂအဖွဲ့ EU ရှိတယ်နော်OIC တော့ကုလသမဂ္ဂ UN အဲ့အဖွဲ့အစည်းတွေအားလုံးဟာမြန်မာပြည်ကိုအမဲဖြတ်တယ်လို့ဝိုင်းဖြတ်နေကြတာမိတ်ဆွေမဟုတ်ဘူးသူတို့ဟာအဲ့ဒီရိုဟင်ညာနာမည်ခံပြီးတော့တကယ်အာဇီယာမူတစ်တစ်ခုနဲ့နိုင်ငံရေးရည်မှန်ချက်တစ်ခုနဲ့လုပ်နေတဲ့နောက်ကဘက်ကလီတကယ်ကိုပြက်ပြက်သားသားရက်တီပြီးတော့လုပ်နေတဲ့အဖွဲ့အစည်းအဲ့ဒီအဖွဲ့အစည်းတွေဆရာအကူကြီးဆိုတော့ဒါတောင်းစရာလည်းမလိုဘူးတောင်းဖို့ဆိုတာလည်းအမတန်ကျွန်တော်စိတ်ကြောက်တဲ့ဆိုတာအမတန်ချက်ဖို့ကောင်းတယ်နော်ဒါတစ်ချက်နောက်တစ်ခုကရထားတဲ့ပိုက်ဆံတွေဆိုတာလည်းကျွန်တော်အဲ့ဒီမောင်းတော်မြောက်ပိုင်းမှာအဲ့ဒီထွက်ကြီးသွားတဲ့တရားမဝင်ထွက်ကြီးသွားတဲ့လူတွေဝင်လာဖို့အတွက်ကိုအောက်ကျနောက်ကျခံပြီးတော့ဝင်လာပါဆောက်ထားပါလေဆိုရင်လုပ်နေတာ development ပဲကျွန်တော်တို့ရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုအတွက်ကျွန်တော်တို့ဟာတခြားလုံးတောက်လျှောက်ကျွန်တော်တို့ပြစ်ပယ်ခံထားရတယ်မောင်တော်တောင်ပိုင်းမှာကျွန်တော်လုံးဝကြီးမြဲစိုးလည်းထက်လို့မစင်သာဘူးမောင်တော်မြောက်ပိုင်းမှာပဲအဲ့ဒါကိုပဲထက်တယ်လေလုံနေတယ်အဲ့တော့ခုနကကျွန်တော်တို့အဲ့ဒီမိတ်ဆွေတို့ပြောသလိုပေါ့လေအဲ့ဒီဟာတွေကအဲ့ဒီမွတ်စလင်တွေကိုရှော့မြူရေးအတွက်လုံးပါလားကျွန်တော် National Reconciliation မြန်မာတပြည်လုံးမှာတကယ် Federal နိုင်ငံတစ်တည်းဆောက်ဖို့တဲ့တိုင်းရင်းသားပေါင်းစုချစ်ချင်ရင်းနှီးပြီးတော့တကယ်ပြည်ပကတကယ်ကျူးကျော်စိန်ခေါ်နေတဲ့ရန်ကိုစိန်ခေါ်ဖို့အတွက်ကျွန်တော်တို့နိုင်ငံရေးပါတီဒီအားလုံးတော့ကျွန်တော်တက်မတော်အပေါင်းအင်အားစုတွေအားလုံးအမျိုးသားကြံလက်စစ်မြေးကိုခိုင်းတဲ့ကောင်းတဲ့ပေါ်ပြီးတော့ကျွန်တော်တို့ကြံ့ညံ့ခံပြီးတော့ဒီပြည်ထောင်ကြီးကိုတည်ဆောက်မလားဆိုတာကျွန်တော်ရွေးချယ်မလမ်းပဲအဲ့လိုမဟုတ်ပဲနဲ့ကျွန်တော်တို့အဲ့ဒီမွတ်စလင်တွေကိုချော့မြူရဲ့ policy တွေနဲ့နိုင်ငံတော်ကိုအကူအညီတောင်းပြီးမှလည်းမဟုတ်ဘူးအဲ့ဒီနိုင်ငံတကာကချင်းချင်းလက်ပြတ်သွားပြီဘသူကမိတ်ဆွေလဲဆိုတော့ပေါ်နေပြီနိုင်ငံတကာမှာအဲ့ဒါကိုပေါ်နေရတာနဲ့ကျွန်တော်တို့နိုင်ငံတကာအကူအညီတောင်းဟိုတောင်းဒီတောင်းဆိုတာအမတန်ဂုံသိက်ကလည်းအမတန်ညွန့်တော့ကြပါတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်ခုနပြောတဲ့မိကုံကိုပြန်ကောင်းအောင်မယ်ဆိုရင်ကျွန်တော်တို့လုံနေတဲ့ကူဟာရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးမဟုတ်ဘူးကျွန်တော်တို့အဲ့ဘူးမောင်တော်မြောက်ပိုင်းမှာအဲ့မွတ်စလင်တွေဝင်လာတဲ့မွတ်စလင်တွေကိုချော့မြူရေး policy တွေကိုလုံနေတယ်အဲ့ဒါအောင်မြင်မှလည်းမဟုတ်ဘူးလက်တွေ့မှာဘယ်မွတ်စလင်မှလည်းဝင်မလာဘူးအချိန်ထဲမှာရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုဆိုလည်းကျွန်တော် neglected ပဲကျုံလို့ပြောပြရင်တော့ရခိုင်ပြည်မှာအခုလောလောဆယ်ဩဇာရနေတဲ့ NLD အစိုးရရဲ့ကျွန်တော်ပြင်းနေဆိုရဆိုလေဒီကိစ္စကိုရင်ထဲမှာလည်းမရှိဘူးတိလည်းမသိဘူးစိတ်လည်းမဝင်စားဘူးသူ့အနေနဲ့သူရှုံတော်ပုံတွေနဲ့ဘာကြီးကရှုံတော်ပုံတွေနဲ့ချာစားလက်စားအကျင့်ပြကိုကျင့်ပြပြရှုံတော်ပုံတွေနဲ့လုပ်နေတယ်အဲ့ဒါကိုတော့ကျွန်တော်ရဲ့နိုင်ငံတော်အတိုင်းနိုင်ငံကြီးတော့ပြဖို့ကောင်းပါတယ်အဲ့ဒါလေးကိုတော့ကျွန်တော် message ပေးခြင်းနဲ့တကဘာလုံးကို
ဟုတ်ကဲ့ပါအဲ့တော့ဆရာဦးလာဆိုအခုဆရာရဲ့ဒါဆွေးနွေးချက်ထဲမှာလည်းပါပါတယ်ဒါပြည်တွင်းကဘယ်ဒါကိုဖြည့်ရှင်းရမယ်ဆိုတော့ပြည်တွင်းမှာရောဒီလောက်အင်အားရှိပါသလားအခုဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြန်လည်တိဆောက်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရောက်ဒီမြန်မာနယ်ပွားတွေစီကလှူကြပါနောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေကအလှခံတာတွေလည်းရှိပါတယ်ဆိုတော့ဒီရခိုင်ပြည်နယ်ရေးကိစ္စပေါ့နော်လူရှိတိတ်နဲ့ချီပြီးတော့ထွက်ပြေးတဲ့ကိစ္စကလည်းဟိုပြန်မခေါ်လို့လဲပြန်ခေါ်ရမယ်ဆိုတဲ့ဟာကိုတော့ဒါတက်မတော်အပါအဝင်မြန်မာအစိုးရကလည်းလက်ခံထားတဲ့သဘောပါဆိုတော့ဒီကိစ္စကပြည်တွင်းကိစ္စတစ်ခုတည်းပြည်တွင်းကပဲဟိုတက်နိုင်တဲ့ကိစ္စဖြစ်ပါရဲ့လားဆရာဒီပေါ်မှာလက်တွေ့ရောကြပါသလားဒီယူဆ
ဲ့ဒါပဲအဲ့ဒါကျွန်တော်ဆွေးနွေးနေတာကျွန်တော်တို့တကယ်တော့ဒီကိစ္စဟာကျွန်တော်ဖြစ်ဆက်ဆက်ကျွန်တော်တို့စီမံခန့်ခွဲမှုညဖြစ်နေလဲပါတယ်တစ်ချက်မှန်တယ်ဒါပေမဲ့နိုင်ငံတကာမှာတကယ် Islamization ဆိုတဲ့တကယ် wave တစ်ခုနဲ့တကယ်ကြီးမားတဲ့ရည်ရွယ်ချက်တစ်ခုနဲ့ပြုတ်ချလာတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တယ်ဆိုတာကိုသမိုင်းလေးလောလောဆယ်တက်တက်ကြနေပြီအစားကျွန်တော်တို့ပြောလို့မယုံဘူးပေါ့ဗျာနော်ဟုတ်ပြီအဲ့တော့ဒီပြဿနာကိုကူဖီအန်နန်ကော်မရှင်ကိုပုံဝဲလိုက်တဲ့ခါမှာအဲ့ပြဿနာပိုကြီးပြီးတော့ကျွန်တော်တခုတည်းကန်တဲ့ကိစ္စမျိုးဖြစ်သွားတယ်အဲ့တော့ဒီပြဿနာကြီးကနိုင်ငံတကာမျက်နှာကိုပေါ်တင်တဲ့ခါကျတော့နိုင်ငံတကာဖီအားတွေညားလာတယ်မြန်မာနိုင်ငံသမိုင်းမှာလွတ်လွတ်ရကြတဲ့ကဒီလောက်ကြီးမားတဲ့ဖီအားဆိုတစ်ခါမကြုံဘူးကြုံပြီးပြည်သူစစ်တစ်ခါပဲကြုံဘူးလေဒီလောက်ကြီးရတဲ့ဖီအားဟိုကပြောဒီကပြောဒီကပြောပြောချင်နိုင်ပြောပြီးလှုပ်ရှင်နိုင်လုံးတဲ့ဖီအားကိုရင်ဆိုင်ဖို့အတွက်ကိုကမိတ်ဆွေထင်လာတဲ့အမေရိကန်နဲ့ကိုယ့်ဘက်မှာမရှိတော့ဘူးဒီလည်းမရှိတော့ဘူး OIC ဆိုရင်အဲ့ဒီ UN ကိုအိတ်ကတ်ထဲထည့်ထားတဲ့ OIC ဆိုလို့ရှိရင်ဒါ ready ပဲအမေဖြစ်ဘူးအဲ့တော့အဲ့ဒီကာလမျိုးမှာကျွန်တော်တို့တခုတည်းသောနိလန်က National Reconciliation နဲ့တကယ်အမျိုးသား unity ကိုတည်ဆောက်ဖို့ပဲကျန်းကျန်းခိုင်ဖို့ပဲသူများကိုလက်ခံတောက်ဖို့တော့ဒါလေးကူညီပါဗါလေးကူညီပါပြောနေတဲ့ချိန်မဟုတ်ဘူးကျွန်တော်ကဒါပဲကျွန်တော်ပြက်ပြက်ပဲစဉ်းစားတယ
်ဟုတ်ကဲ့ပါ
ကျွန်တော်ရခိုင်မှာတော့ပြက်ပြီနော်ကျွန်တော်ကြုံပြောမယ်နော်ကျွန်တော်ရခိုင်မှာတော့ကျွန်တော်တို့ဒီထက်ဆုံးရှုံးစရာဘာမှမရှိတော့ဘူးကျွန်တော်တို့မှာနောက်ဆုံးစရာတရားလည်းမရှိတော့ဘူးစတိမဆိုလည်းရခိုင်ပြည်သူတို့ ready ပဲအဲ့ဒါကိုဗမာပြည်သူတွေသိစေခြင်းနဲ့နိုင်ငံတော်တိုင်းပြည်ကတိစေခြင်းနဲ့ကျွန်တော်တို့အနောက်တကားကိုကြုံကာကွယ်နေတာကျွန်တော်ရခိုင်တွေကိုချစ်လို့ဒီတော်ကြီးကိုကာကွယ်ဖို့ကာကွယ်နေတာအဲ့တော့စတိရမယ်ဆိုလည်း ready ပဲအဲ့ဒါကိုမသိပဲနဲ့ဟိုအပီးစနိုက်ပေါ်လစီလိုဟာမျိုးနဲ့အဲ့လိုလက်ချပြီးတော့ဟိုလုံးဒိတ်တုံးဆိုတာဒါကျွန်တော်တို့မမြန်မာနိုင်ငံရဲ့ဒါနိုင်ငံကြီး policy မဖြစ်တင်ဘူးဒါတော့ပြန်သုံးတာလို့ကောင်းပြီ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါကျမဟိုပါဝင်ဆွေးနွေးမဲ့ကိုနေဦးလင်းကိုဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းကျမတို့တူတူတုတ်တုတ်ဆွေးနွေးကြတာပေါ့နော်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင
်အဲတူတူတုတ်တုတ်ဆွေးနွေးပါဆိုတော့ကျွန်တော်တို့တိုင်းပြည်ဒီကိစ္စကတော့တူတူတုတ်တုတ်နဲ့ပြောဖို့ပါလေအတော်တော်ခက်တဲ့ကိစ္စပါ
ဟုတ်ပါတယ်ဟုတ်ပါတယ်ဒါပေမဲ့ကျမတို့တရက်လေးလိုင်းကအချိန်ကန့်သက်ရှိလို့ပါဟုတ်ကဲ့ပါ
ဟယ်လိုအဲကျွန်တော်အမြင်ပြောအားလို့ရှိရင်တော့ဦးလာစောပြောတယ်ဆိုတော့ကပုံပြီးတော့အလေးသာပါတယ်သူက ground ချိန်နေပဲဗျာအဲတော့ဒေါ်ဆန်းစုကြည်လေးနဲ့ကတော့သူကနိုင်ငံတကာမျက်နှာစာမှာသူရှင်ပြောင်းလုပ်တယ်လို့ကြိုးစားတယ်လို့ပဲကျွန်တော်ထင်ပါတယ်အခုကြတော့တန်တမန်ယေရှုတော်ရာစကလုံးတုံးလာကြည့်လို့ရှိရင်တော့မြန်မာနိုင်ငံအလွန်ရှုပ်ထွေးတယ်ဆိုတော့နိုင်ငံရေးသမိုင်းကြောင်းဟူသောသူတို့လက်ခံနေဆိုတဲ့သဘောပြောတယ်ပေါ့ဗျာစင်ကာပူကလည်းဒီဆန်လောကပြောတာကတော့သူကပမာနိုင်ငံကို fresh မလုပ်ပါဘူးလို့ပြောတယ်ပေါ့ဒါမျိုးလေးတွေကတော့ကျွန်တော်တို့တွေကောင်းတဲ့လက္ခဏာလို့ထင်ပါတယ်ဗျာဒါပေမဲ့ကျွန်တော်အမြင်ပြောလို့ရှိရင်တော့ဆန်းစုကြည်အနေနဲ့ကတော့ဒီရခိုင်လူမျိုးတွေနဲ့ကြည်လင်မှုမရမချင်းတော့ဒီပြဿနာဟာဘယ်တော့မှပြီးမှာမဟုတ်ဘူးလို့ပဲကျွန်တော်ပြောပြရစီဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းကျေးဇူးတင်ပါတယ်တက်ဆက်ထဲမှာပဲကျွန်မဆရာဦးဝဲလွင်ကိုမပေးခင်မှာပါဝင်ဆွေးနွေးမယ်ကိုရဲပိုင်ကိုဖိတ်ခေါ်ချင်ပါတယ်ရှင်ကိုရဲပိုင်အော်ကိုရဲပိုင်ကျွန်မတို့ဖုန်းလိုင်းကျသွားပါတယ်နော်ကိုရဲပိုင်ကိုကျွန်မတို့ခုနတော့ဆက်သွယ်ထားပါတယ်ဆိုတော့ဆရာဦးဝဲလွင်ခုနဆရာကိုနေဦးလင်းဆွေးနွေးသွားတာကောဆရာဦးလာဆိုဆွေးနွေးသွားတာကောเนี่ยปัดเสร็จพี่แล้วเสียเนเนเลซุยนิไปပါရှင်ဒီနိုင်ငံတကာအခုအညီတွေတောင်းနေတဲ့ကိစ္စကိုကမူဝါဒအမှားဆိုတဲ့ကိစ္စပေါ့เนาะအဲ့တော့နိုင်ငံတကာအခုအညီမတောင်းမဲနဲ့လက်တွေ့ဖြည့်ရှင်းလို့ရောဆရာတို့နီလန်းမြန်မာလာနောက်တစ်ခုကဒီကိုပြာနန်ကော်မရှင်ចောင်းမို့လို့နိုင်ငံတကာဖိအားတွေတိုးလာတယ်လို့လဲဒါဆွေးနွေးချက်ထဲမှာပါသွားပါတယ်ဆရာအဲ့ဒါလေးဆွေးနွေးပေးပါရှင်
ကျွန်တော်ကိုဖီအန်နန်ကော်မရှင်ကတော့ပြင်ပါလုတ်တယ်ပါလုတ်ထိုက်တယ်ဆိုလို့အကြံဉာဏ်ကိုပေးဖို့ပါပဲ။ဟိုပါလုတ်ရမယ်လို့ကျွန်တော်တို့အတင်းကြလည်းမလုပ်ပါဘူး။ကိုတမကိုဖန်ပြီးပြင်ရှိတယ်မြန်မာပြည်သူများကအဲ့ဒီအကြံပြုချက်များကိုမိမိအတွက်အဆုံးကျင့်နေဖြစ်ဆွေးယူအဆုံးချဖို့ပတ်ပါလေဒါတိအချက်ပါ။ဒီအချက်ကဆိုလို့ရှိရင်မြန်မာပြည်မှာလည်းမဟုတ်ပါဘူး။တစ်ကမ္ဘာလုံးမှာကတော့ဖြစ်ခုနပြောတဲ့ဧကစာရေးချီးကျူးရတဲ့ဆိုတဲ့ဒီပြဿနာဖြစ်ရှင်တဲ့လူရမရှိတော့ဘူးခင်ဗျာအလုံးဝိုင်းဝန်းပြီးတော့ဒါအဖြေရှာရမယ်အဖြေရှာတဲ့ခံပါလေတပိုင်းတပိုင်းနော်အခုကပြောတဲ့ဟိုကိုယ့်ရဲ့အချုပ်အခြာကိုမထိပါတော့အမေသားကြီးကိုမထိပါတော့ဘယ်လိုအခုမျိုးမျိုးမဆိုကျွန်တော်တို့ကယူကြမှာဖြစ်ပါလေအ ဲ့ဒါကြောင့်မလို့အခုကပြောတယ်ဂျကိုင်းပြည်တော်ဟိုဂျကိုင်းပြည်လေဤတစ်ခုလုံးဖွင့်လို့တိုးတက်ရေးဆိုတာကကျွန်တော်အကြံပြုချက်ချင်ပါအဲ့ဒီတိုင်းပါပါတယ်အားလုံးရင်းရတာရပြီးတော့တရားမျှတမှုရှိပြီးတော့ကတော့ကျွန်တော်တို့ဖွင့်ရိုးတိုးတက်တဲ့ရခိုင်ပြည်နယ်ကြီးဖြစ်စီပြီးအတွက်ဆိုပြီးကျွန်တော်တို့အကြံပြုခဲ့တဲ့ခေါင်းစဉ်မှာကိုယ်အတူတူပါပါတယ်အောက်စုတစ်ခုအတွက်ဟိုဒီကန္တာတစ်ခုအတွက်ပဲဒီအကူအညီတွေတောင်းနေရမဟုတ်ပါဘူးအခုကပြောတဲ့အစုခံနေဆိုတဲ့အတုံးလုံးကလည်းပဲဒီလိုသဘောလေးတော့မသိဘူးကျွန်တော်တို့ကြည့်တာတော့ဖြစ်ရင်ဒါဟာကျွန်တော်တို့ဒီအခုဒီတောင်းနေဆိုတဲ့ခါမှာ aid to grant to loan လို့ဆိုပြီးအမျိုးမျိုးရှိတဲ့ခါမှာဒီ donation ဆိုတဲ့ခါမျိုးကလည်းပဲကိုပြည်သူတွေကိုကိုပြန်ပြီးတော့တောင်းတဲ့ခါမျိုးကျွန်တော်တို့စုပြောလိုက်တာတော့ကျွန်တော်နားလည်လာတော့ဖြစ်ရင်ဒီနိုင်ငံရဲ့ချားမှာရောက်နေကြတဲ့မြန်မာမျိုးဘွားတွေကိုကိုနိုင်ငံကိုပြန်ထူတမ်းမှုဆိုတဲ့အဲ့ဒီဖိတ်ကုန်မှုကပုံစံတစ်မျိုးပေါ့လေနိုင်ငံတကာမျက်နှာစာလည်းပတ်သက်တဲ့အခါကျတော့ဖြစ်ရင်နိုင်ငံသားဆမ်းမြင်းနေနဲ့ကျွန်တော်တို့လုပ်နေရတဲ့ဒီ global trend အတိုင်းပေါ့လေအခုမျိုးယူတဲ့ပုံစံလေးတွေကရှိပါလေအဲ့တော့ပုံမျိုးတိုးတက်ရေးကိုလုပ်တဲ့နေရာမှာဒေတာတစ်ခုလုံးပုံမျိုးတိုးတက်ရေးတဲ့ဘက်ရှိပါလေဟိုကျွန်တော်တို့ကအနာနဲ့ဆေးတတိယဝေဖြစ်နေကြတဲ့ဟာလေဒီဘုရားပြောတဲ့ဟိုကျွန်တော်တို့ Islamization ဆိုတဲ့ဟိုဆိုဆိုအမှုကြီးတွေပေါ့နော်ကျွန်တော် Islam ဘာသာဝင်တယောက်နေလေရေရဲကိုပြောကြပါလေ Islam ဒီတော့ဖော်ပြကြီးဆိုတာ Islam ဘာသာတရားမှာဓမ္မကြောင်းအရာကိုတမိုင်းကြောင်းအရာကိုလုံးဝမရှိပါဘူ
းဟုတ်ကဲ့ပါရှင်
တရားဒီဘလောက်ကောင်းကောင်းဒီအတော့ကောင်းကောင်းမကောင်းတဲ့လူတချို့ရှိတယ်အဲ့ဒီလူတွေလည်း Islam နဲ့ဆက်နေတယ်လို့ပြောပြီးလား Islam ကြီးပွားရေးအတွက်လုပ်နေတယ်ဆိုတာလုံးဝမရှိဘူး
ဟုတ်ကဲ့ပါရှင်ဆရာ
အန်ဒီဖြစ်နေမိမောင်းထိုးပြပြီးတော့တုံးရင်ဒါအလားရှင်ကြီးအများလုပ်ခဲ့တာ
ဟုတ်ကဲ့ပါဆရာသူ
တို့လူတွေတောက်ခံမှုအတွက်သူတို့လူတွေတောက်ခံမှုအတွက်အန်ဒီတခုကို project လုပ်ပြရတယ် project လုပ်ပြပြီးတော့မှဟု
တ်ကဲ့ပါဆရာဝေးလေကျမ
ဒီတခုပါဒါအလုံးမဖြစ်တဲ့ဒီစားတခုဖြစ်တဲ့ဟု
တ်ကဲ့ပါရှင်ကျေးဇူး
ဒီမှာကိုရှာဖို့လုပ်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာဝေးလင်ကျေးဇူးထူးတင်ပါတယ်ကျမတို့ဒါအချိန်လဲစီသွားတဲ့အတွက်တရက်လေးလိုက်မှဒီမှာပဲရနာခွင့်ပြုပါရှင်ပါဝင်ဆင်းနေကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်